America မှာဆိုတော့ Uber တို့ Lyft တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလဲထိုင်းအလျောက်သူစီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလဲအဲ့ဒီသဘောလား Oway Ride ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်ရန်ကုန်ကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိတာပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုတည်တည်ချာချာ register လုပ်ထားတာမတွေ့ရဘူးဗျကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာတက္ကစီ driver တယောက်ကလည်းပဲဂျုံတဲ့ driver ဟာဂျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနေနေတာတွေ့ရတယ်ဗျဆိုတော့ကျွန်တော်တို့ကအဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော် model ကတော့တခြား international ဒီ ride hailing model တွေနဲ့တော့သိပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Oway Ride ကို mount လုပ်တဲ့သူတွေကအော်လက်ရှိမှာတိုက်စီအဖြစ်နဲ့မောင်းနေတဲ့သဘောကအော်ရင်မောင်းလိုင်းစင်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျအဲ့လိုလား
ဟုတ်ပါတယ်ခင်ဗျရင်မောင်းလိုင်းစင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုင်းစင်လို့ခေါ်တယ်ရင်မောင်းလိုင်းစင်အညိုလိုပါတယ်ခ
င်ဗျကအဲ့တော့ဂါကြီးလိုင်းစင်တို့ဟိုပေါ့ဟိုနံပါတ်ပြရလဲအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်သူတို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပြမသော registration process တစ်ခုရှိရပါတော့ဒီ taxi မောင်းနေတဲ့ယာဉ်မောင်းနေနေနဲ့ကျွန်တော်တို့လည်း register လုပ်မယ်ဆိုလို့ရှင်ပတ်သက်တဲ့ကိုရေးကိုယ်တာအချက်လက်အပြည့်စုံကျွန်တော်တို့တောင်းပါရခင်ဗျပြီးလို့ရှင်အဲ့ကိုရေးကိုယ်တာအချက်လက်အပြည့်စုံမှာပြမနေလဲဆိုရရက်ခွဲထောက်ဆက်ရထောက်ခံစာရက်စက်ခံထောက်ခံစာအကုန်လုံးလိုတာပါတော့ပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျ technology နဲ့ပတ်သက်တဲ့ training နဲ့ပေးတယ်ပြီးရင်သူတို့ဒီယာဉ်မောင်းနေနဲ့ပတ်သက်ပြီးတော့ဘလောက်ထိဟိုဘယ်လိုပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါရယ်ဗျပြီးပြီဆိုလို့ရှိရင်တို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တစ်ပတ်အတွင်းမှာကျွန်တော်တို့တို့ Oway Ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့တို့ဈေးနှုန်းကြတော့ကတော့ရခိုင်နှုန်းအဖြစ်ပေါ့တော့ဆိုကြပါစို့စုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုသွားကျင်နေဆိုရင်ဥပမာအားဖြင့်တဘောကတရားကြမယ်ဆိုရင်သူတို့အနေနဲ့ရခိုင်တော့အားဖြင့်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးတရားရောဘယ်လိုတတ်မှတ်သလဲဗျဟိုဟိုဟာနဲ့ company နဲ့ဟို driver ကြားတယ
်ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျာကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုနဲ့မဟုတ်ပဲနိုင်ငံတကာ company နဲ့ရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က100ရခိုင်နှုန်းပဲယူပြီးတော့ driver တွေက90ရခိုင်နှုန်းရပါတယ်ခင်ဗျာ
အော်ဟုတ်က
ဲ့တောင်းလို့ပြီးသားပါ
ဈေးနှုန်းကတဘောကမြို့တွေကနေပြီးတော့တဘောကတောင်းကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇက်ထဲမှာပဲဈေးရရှိတာဟိုပြီးတော့ဟိုဈေးစစ်တာဘာညာကတ်စတမာနဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းဟာသူတို့ပါဇက်ထဲမှာရှိတယ်လို့ပဲရေးဘူးကရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ Oway Ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့စံနှုန်းနဲ့တတ်မှတ်တယ်လဲဗျ
ကျွန်တော်တို့ကအဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တက်ပေးတယ်ဗျအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်တက်လိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျအဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံပဲဗ
ျ Oway Ride ဟာဒီဟိုဘောလုံးုံစစ်ချမှုအတွက်လဲရည်ရွယ်တယ်ပေါ့နော်စာထီထောင်ရတဲ့ရည်ရွယ်ချက်ထက်မှာဆိုတော့ဆိုကြပါစို့ Oway Ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု Oway Ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင် Oway Ride ကတာဝန်ယူသွားတဘောကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်လို့နောက်ဟိုဟာပေါ့ဟိုခီးတဲ့တခုကိုထိလက်ရောက်ဖြစ်သွားတယ်လို့ပါတော့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီဟိုဟာပေါ့ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြေးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့ကျွန်တော်တို့မှာ process ကတော့အဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့ပစ္စည်းတွေ99ရာခိုင်နှုန်းကတော့ဒေတာပေါက်ပြန်ရပါတယ်ဗျာ။ကျွန်တော်တို့တကယ်ကိုကားပေါ်မှာသိမ်းပေါင်းများစွာပြန်တဲ့ပစ္စည်းတွေပြန်ခဲ့တာတွေလည်းဂျုံခဲ့ရပူပါတယ်။ဖုန်းတွေစက်ဆိုင်တွေပြန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါအကုန်လုံးကကျွန်တော်တို့ရာခိုင်နှုန်းပြန်ရတာအဓိကကဘာလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီဆိုတာနဲ့ သူတို့ဘယ်ဒရိုင်ဘာနဲ့ဘယ်ပက်ဆင်ဂျာသွားနေလဲဆိုတော့ data ကိုကျွန်တော်တို့ကသိမ်းပေးထားတယ်။နောက်ဘယ်လမ်းကြောင်းတွေသွားရဲဆိုတော့ GPS data တွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျွန်တော်တို့ကတစ်ခုဖြစ်လာတယ်ဆိုချက်ချင်း action ယူလို့ရတယ်ဗျ။အဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီတာမန်တက်ဆီဒရိုင်ဘာတယောက်အနေနဲ့ကလမ်းပေါ်မှာကောက်ပြီးတော့တားတယ်ကောက်ပြီးသွားတယ်ဆိုရင်ဘယ်ရင်မောင်းနဲ့ဘယ်ပက်ဆင်ဂျာနဲ့သွားထားလဲဆိုတာဘယ်သူမှမ data မရှိဘူး။ဘယ်သူမှလည်းမသိဘူး။စီးသွားတဲ့လူကလည်းဘယ်ကားစီးသွားလဲဆိုတာမသိဘူးလို့driver အားလည်းပဲ passenger ဆိုတာမသိကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားတဲ့ data ပါကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရဲဆိုရင် check change ကျွန်တော်တို့က action ယူလို့ရပါတယ်ဗျာနောက်တစ်ခုက driver ရဲ့ပုံမှန်လည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့သတ်မှတ်ထားတဲ့စီကန်းတွေကိုဖောက်ပြက်ခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စာတိုင်းမှာ warning ပေးတယ်ပြီးရင်ကျွန်တော်တို့ကို suspend လုပ်လိုက်တာပေါ့နော် device suspend လုပ်တယ်နောက်တစ်ချိန်ထပ်ပြီးဖြစ်တဲ့ဆိုလို့ရှိရင်ကျွန်တော်တို့ system နဲ့ကနေပြီးတော့တခါလေ fire လုပ်လိုက်တဲ့အချိန်တည်းကျွန်တော်လုပ်တာရှိပါရဲ့ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီးဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တော့ကဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ဘယ်လောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်သူကလုပ်ငန်းတိုးချက်နိုင်မယ်ဆိုတော့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ overway company နဲ့အနေနဲ့ကတော့ဒီ application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းနေမှာရင်းနှီးမြှုပ်နှံခဲ့ရတဲ့ဟာတွေဘာတွေနဲ့ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါ
ကျွန်တော်တို့ဒီ OA right healing တခုတည်းပဲပြောမှာဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ